အာဖဂန်နစ္စတန်နိုင်ငံမှာအီပီရာ30ရင်းနေကအထူးကံဘုံးပေါက်ခွဲမှုကြောင့်သတင်းတော့10ဦးတိဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ချင်အပြည့်ကမ္ဘာနိုင်ငံတချို့မှာသတင်းတော့တွေသတင်းယူဖို့ဘယ်လောက်ထိအန္တရာယ်ရှိနေလဲဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်ကမ္ဘာသတင်းတော်တော်မှရှိတဲ့သတင်းလွတ်လပ်ခွင့်ရှိဖို့ဘာကြောင့်ပိုအရေးကြီးတယ်လဲဆိုတာကိုကျွမ်းကျင်ပညာရှင်တွေနဲ့ Greater Than Sister Ram ကပလက်ကင်အစီအစဉ်မှာဆွေးနွေးထားတာကို VOA သတင်းတော့ကျေးဇူးစီမံအိုနီကသတင်းပေးဖို့ထားပါတယ်ကိုဇော်ဝင်းနိုင်ကအပြည့်စုံကိုပြောပြမှာပ
ါအကြမ်းဖက်မှုတွေအစိုးရတွေရဲ့ဖိအားပေးမှုတွေရှိနေပေမဲ့လည်းပဋိပက္ခဖြစ်နေတဲ့ဒေသတွေမှာဘလို့နည်းနဲ့ပဲဖြစ်ဖြစ်ဒင်းတော့တွေဟာသူတို့အလုပ်ကိုလုပ်ကြပါတယ်ယူကရိန်းနိုင်ငံကသတင်းတော့မီရိုစလာဗာကွန်ဂါဇီအတွက်ကတော့ခင်မွန်းတဲ့သတင်းတော့အသက်ဆုံးရှုံးရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ
် He was murdered by government police because we were covering a lot of corruption in Ukraine and obviously the president
သူကယူကရိန်းမှာအကြမ်းဖက်ဆက်ဆံမှုတွေကိုစုံစမ်းဖော်ထုတ်တာကြောင့်ရဲတပ်ဖွဲ့ကသူ့ကိုတတ်လိုက်ကြတာပါအစိုးရကအဲ့လိုစုံစမ်းတာကိုမကြိုက်ဘူးဆိုတာကတော့သိတာပါတယ်သူပြောက်သွားပြီးတလားလောက်ကြာမှာအစိုးရကသူ့ကိုတတ်ထားတဲ့အလောက်ကိုစတော့ပြန်တွေ့ခဲ့ပါတယ
်ကမ္ဘာတဝန်းသတင်းလွှတ်လပ်ခွင့်ကြာရှင်းလာနေကြောင်းသတင်းတော်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကပြောပါတယ်အီပီရာ30ရင်းနေကအာဖဂန်နိုင်ငံကာဘူးမြို့မှာအထေကံဘုံးခွဲတိုက်ခိုက်မှုကြောင့်9ဦးသေဆုံးခဲ့တာအပါအဝင်လွန်ခဲ့တဲ့၄နှစ်အတွင်းသတင်းတော်24ဦးသေဆုံးခဲ့တယ်လို့ CPJ ကပြောပါတယ်နာဂျီရှာရီဖာသတင်းတော်များဘေးကင်းလုံခြုံရေးကော်မတီကပ
ါ The dangers have significantly escalated and we have apart from this heinous incident of violence which was
အဒီရရှိတာတွေရန်ကိုတိုးမြင့်လာပါလေအာဖဂန်တပိုင်းမှာအဆိုးအဝါဆုံးသတင်းတော့တွေထိခိုက်ဒေဆုံးခဲ့တဲ့ရုပ်မှရင်းဆက်တဲ့ခြေရချင်းတနင်္ဂနွေလုံးမှာရှိတဲ့သတင်းတော့တွေအပေါ်ထိခိုက်မှုတွေလည်းတိုးလာနေပါလေ
သတင်းမီဒီယာသမားတွေကိုတိုက်ခိုက်မှုဟာတပ်ဖြတ်မှုမှရင်အဆုံးသတ်တာမဟုတ်ပါဘူးရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြောင်းစုံစမ်းဖော်ထုတ်ဖို့စူးစမ်းကြတဲ့ရိုက်တာသတင်းဆောင်နှစ်ဦးဟာလည်းရဲတပ်ဖွဲ့ရဲ့ထောင်ချောက်ဆင်ဖမ်းဆီးခြင်းခံခဲ့ကြရပါတယ်ကုမ္ပဏီရုရှား CPG အဖွဲ့ကညွှန်ကြားရေးမှူးတစ်ဦးပါ
Jailing has actually increased worldwide for the past 2 years. Last year, 262 journalists at least were behind bars during our most recent prison census.
ဒါတဝန်သတင်းတောက်တွေကိုဖမ်းဆီးထောင်ချမှုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြင့်တက်လာပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့အကျဉ်းထောင်စစ်တမ်းတွေအရမနစ်ကသတင်းတောက်262ဦးဖမ်းဆီးထောင်ချခံခဲ့ရပါတယ်။အစိုးရတွေကမနစ်သက်တဲ့အကြောင်းအရာတွေကိုစုံစမ်းဖော်ထုတ်တဲ့သတင်းတောက်တွေကိုအကျဉ်းဖက်မှုပုံမှန်တက်ပြီးထောင်ချလေရှိပါတယ်
။ VOA သတင်းဌာနကရာမန်ဘူနေရီနဲ့ဗနီဇိုလားနိုင်ငံအခြေစိုက်သတင်းဌာနတခုတို့ကလီယိုထရီချီတို့ကလည်းသတင်းမီဒီယာအပေါ်ထုတ်လွှင့်မှုတွေပိုဆိုးလာကြောင်းပြောကြပါတယ
်။ People who don't like the free media, for example, military, for example, religious leaders, for example.
သတင်းလွတ်လပ်ခွင့်ကိုမလိုလားတဲ့သူတွေအများကြီးရှိပါတယ်။ဥပမာအားဖြင့်စစ်တပ်ဘာသာရေးခေါင်းဆောင်တွေအစိုးရတွေကနိုင်ငံရေးသမားတွေကမကြိုက်ကြပါဘူး။
Our cameraman was put in prison while he was broadcasting a protest and
ကျွန်တော်စီကသတင်းတော့တယောက်ဟာဆန္ဒပြပွဲကိုတရရွှင်နေတဲ့အချိန်မှာဖမ်းဆီးခံရရပါတယ်။နောက်ပြီးတရရအတန်းနှင်းနေတော့မှာပဲတပ်မတော်သားတယောက်ကကျွန်တော်တို့သတင်းတော့တယောက်ရဲ့ဗစက်သေးကိုမျက်ရည်ရုပ်ပုံးထည့်ဖို့ကြိုးစားခဲ့ပါတယ်
။ဒါပေမဲ့လည်းသူနဲ့တခြားသတင်းတော့တွေကတော့အဲ့ဒီလိုဖြစ်စဉ်တွေကြောင့်ကြောက်ရွံ့ကြမှာမဟုတ်ဘူးလို့နဂျစ်ရှာရစ်ကပြောပါတယ
်။ They're going to keep working for this profession because they strongly believe in the role of
media တွေကကျွန်တော်တို့ရဲ့လုပ်ငန်းလေးကိုထိခိုက်စေမှာမဟုတ်ပါဘူးသတင်းမီဒီယာရဲ့ရေးပါတဲ့ခန့်ကန့်တာကိုသိထားတဲ့အတွက်သတင်းတောက်တွေကသူတို့အလုပ်ကိုဆက်လုပ်ချက်မှာပါအ
န်ဒီယေတွေနဲ့ရင်ဆိုင်နေကြရပါမယ်လေသတင်းအမောင်ချခံထားရတဲ့ကမ္ဘာမြေယာအစုံကနေအသက်သေးကိုဂရုမစိုက်ဘဲသတင်းတောက်တွေဟာသူတို့အလုပ်ကိုဆက်လုပ်နေကြမှာဖြစ်ပါတယ်ခင်ဗျ